မင်္ဂလာပါခင်ဗျာ RFA ပေးစာကဏ္ဍကနေနှခွန်းဆက်လိုက်ပါတယ်ကျွန်တော်ကျော်စောဝင်ပါ
ကျွန်တော်ကတော့ထက်အာကာပ
ါအခုပထမဆုံးပေးပို့လာတဲ့စာကတော့ ARD တိုင်းဒေသကြီးငွေဆောင်မြို့ကဖြစ်ပါတယ်ဘိုးဘွားဝိုင်မြေကိုအစိုးရကသိမ့်ပြီးဟိုတယ်တွေကိုပေးတဲ့အပေါ်အမှန်တရားအတိုင်းဖြစ်စေချင်လို့ပါတဲ့စာထဲမှာရေးသားထားတာကတော့လွန်ခဲ့တဲ့နှစ်ပေါင်းများစွာကတည်းကဓမဲဦးချလောက်ကင်စားတောင်းနေတဲ့ဥယျာဉ်မြေတွေကိုလွန်ခဲ့တဲ့15နှစ်လောက်ကတိုင်းဒေသကြီးအစိုးရကဖယ်ရှားခန့်ခဲ့ပြီး2014ခုနှစ်မှာတော့ထူးကုံနီယာကိုစလဲဆိုသူကဟိုတယ်ဆော့လုပ်ရန်လုပ်နေတဲ့အတွက်မူလမြေပိုင်ရှင်တွေကသက်ဆိုင်ရာတာဝန်ရှိသူအဆင့်ဆင့်ကိုတိုင်ကြားခဲ့ပါတယ်တဲ့ဟိုတယ်ဆော့လုပ်ဖို့ယူသွားတဲ့မြေနေရာဟာအေကာပေါင်း 3.5 ဧကာရှိပြီးမိသားစု9ဦးပိုင်ဆိုင်တဲ့မြေနေရာဖြစ်ပါတယ်တဲ့တိန်းနာကတော့အစိုးရကတိန်းနဲ့ပြောပြီးအခုအခါမှာတော့ဒီနေရာမှာဟိုတယ်ဆော့လုပ်နေပြီးမူလမြေပိုင်ရှင်တွေမှာပိုင်ဆိုင်မှုအထောက်အထားပြည်စုံလို့တရားရုံးမှာတွားရောက်တရားဆွဲဆိုခဲ့ပေမဲ့မထူးခြားခဲ့ပါဘူးတဲ့။ယာယီတိုင်းဒေတာကြီးအစိုးရအဖွဲ့ကိုလည်းတင်ပြထားပေမဲ့အခုအချိန်ထိဘာမှမထူးမခြားဖြစ်နေပါတဲ့။အခုအချိန်မှာတော့တရားရုံးကလည်းဒီအမှုကိုဘာမှစစ်ဆေးတာမရှိအစိုးရအဖွဲ့ကလည်းဘာမှစုံစမ်းတာမရှိအမှန်တကယ်ပိုင်ဆိုင်တဲ့မိသားစု9ဦးဟာအလွန်နစ်နာနေရပါတဲ့။ဓမ္မဦးချစတင်လုတ်ကင်ကလေးကအစိုးရသတ်မှတ်ထားတဲ့အခွန်ပြေစာတွေကိုပိုင်ဆိုင်မှုတွေကိုလည်းအစိုးရကိုပေးဆောင်ပါတယ်။အခုကြမှာပုတ်ကလစ်ကကွန်မဏီကဝင်ရောက်ကျူးကျော်ပြီးပိုင်ရှင်အစစ်မှန်တွေကဖယ်ရှားခံလိုက်ရတာဟာအလွန်စိတ်မကောင်းဖြစ်ရပါတယ်တဲ့အခုအချိန်ထိလဲတရားရုံးမှာအမှုကစစ်ဆေးတာမရှိအမှန်တရားပျောက်ကွယ်နေတဲ့အတွက်ဒီကိစ္စကိုအမှန်တရားအတိုင်းဖြစ်အောင်သက်ဆိုင်ရာတောင်းရှိလူကြီးတွေကစောင့်ရွက်ပေးစီလို့ပြီးအခုလိုမတရားခံနေရတာတွေကိုနိုင်ငံတော်အတိုင်းအမြံပုတ်ကောဒေါန်ဆန်းစုကြည်နဲ့နိုင်ငံတော်သမ္မတကြီးကိုသိစေချင်ပါတယ်တဲ့ခင်ဗျာ
အခုပေးပို့လာတဲ့စာကတော့ရခိုင်ပြည်နယ်ကဖြစ်ပါတယ်ရခိုင်ပြည်နယ်ကြောက်တော်မြို့မင်းသားတောင်ကြေးရွာမှာH1000လောက်ရှိပါတယ်ဒါပေမဲ့ကြေးရွာမှာစေကမ်းမရှိလို့နေထိုင်မကောင်းဖြစ်ရင်ကြောက်တော်မျိုးအထိတွားရောက်နေရပါတယ်အဲ့ဒါကြောင့်ကြေးရွာမှာစေကမ်းတစ်ခုမဖြစ်မနေလိုအပ်နေပါတယ်နောက်ပြီးကြေးရွာရဲ့အလယ်မှာချောင်းတစ်ခုရှိပါတယ်အဲ့ဒီချောင်းမှာလည်းတံတားတစ်ခုပဲရှိပါတယ်အခုဆိုရင်အဲ့ဒီတံတားဟာထွေလာကြီးတောင်တွားလို့မရဖြစ်နေပါတယ်အဲ့ဒီအတွက်ချောင်းမှာလိုအပ်နေတဲ့တံတားတစ်ခုကိုအမြန်ဆုံးပြုတ်လို့ပေးစီချင်ပါတယ်တဲ့ကြောက်တော်မျိုးမင်းသားတောင်ကြေးရွာမှာနေထိုင်တဲ့ကြေးရွာသူကြေးရွာသားတွေရဲ့ကျမရေးလူမှုရေးတွေကောင်းမှုဖို့တက်ဆိုင်ရာလူကြီးမင်းတွေကအမြန်ဆုံးပြုလုပ်ပေးဖို့ RFA ပေးစာကဏ္ဍကနေတင်ပြလိုက်ရတာဖြစ်ပါတယ်ခင်ဗျာ
အခုပေးပို့လာတဲ့စာကတော့မန္တလေးတိုင်းဒေသကြီးညောင်ဦးမြို့ကပေးပို့လာတာဖြစ်ပါတယ်ညောင်ဦးမြို့တက်မရွာမှာရေနံတူးတာတွေပုံများလာနေပါတယ်တဲ့အဲ့လိုတူးသူတွေဟာဘယ်ကမှမသိတူးတာတွေကလည်းတရားဝင်ဟုတ်မဟုတ်ဆိုတာတွေကိုအစိုးရလူကြီးမင်းတွေကိုစုံစမ်းစေချင်တဲ့အတွက် RFA ပေးစာကဏ္ဍကိုပေးပို့ပြောကြားရတာဖြစ်ပါတယ်ခင်ဗျာ
အခုပေးပို့လာတဲ့စာကတော့ရကုန်တိုင်းဒေတာကြီးရှူဗီတာမြို့နယ်ကပေးပို့လာတဲ့စာပဲဖြစ်ပါတယ်2016ခုနှစ်ကဖြစ်တဲ့အမှုကို2019ခုနှစ်ထိထူးခြားမှုမရှိလို့ RFA ပေးစာကဏ္ဍကိုပေးပို့ရတာပါတဲ့ဖြစ်တဲ့အကြောင်းကရှူဗီတာမြို့နယ်အမှတ်၈ရပ်ကွက်ခြံအမှတ်ခွန်တတိမှာနေထိုင်တဲ့သူတွေဟာအုတ်ချုပ်ရည်မှုကိုတစ်လ4500ပေးပြီးနေထိုင်ပါတယ်ခြံပိုင်ရှင်ကိုတော့မသိပါဘူးတဲ့တနည်းတော့ရာယမှုကလာရောက်ပြီးပြောပါတယ်ခြံရောင်းပြီးပါပြီးထွက်ပေးပါလို့ပြောပါတယ်တဲ့နောက်ရက်မှာတော့ရဟန်းမူးနဲ့အတူလူ9ယောက်လောက်ကဝင်လာပြီးနေရင်ကိုလည်းဓာတ်နဲ့ခုတ်ပါတယ်နောက်ခြံတွင်းနေထိုင်တဲ့သူတွေကိုဂုတ်ပေါ်ဓာတ်တင်ပြီးနေရင်တွေလည်းရိုက်ပါတယ်အဲ့ဒီကိစ္စနဲ့ပတ်သက်ပြီးရဟန်းမူးကိုအမှုဖွင့်ထားပေမဲ့အခုထိထူးခြားမှုမရှိသေးလို့ RFA ပေးစာကဏ္ဍရနေတင်ပြလိုက်ရပါတယ်ခင်ဗျာ
အခုပေးပို့လာတဲ့စာကတော့ရန်ကုန်တိုင်းဒေသကြီးရပဲဖြစ်ပါတယ်ရန်ကုန်တိုင်းဒေသကြီးကန်းနာလမ်းမှာပတ်စံ1500တိုးကြီးပေးရတဲ့လမ်းဟာအလွန်အန္တရာယ်များပြီးစီးကမ်းမဲ့ဖြစ်နေတာကိုရန်ကုန်တိုင်းအစိုးရသိစေချင်လို့ပါတဲ့ကန်းနာလမ်းဟာတိုးကြီးကြတော့1500ပေးရတယ်လမ်းကကြတော့စီးကမ်းထိမ့်သိမ့်မှုမရှိကွန်တိုင်နာကားတွေဟာအရန်စီးကမ်းမဲ့ပြီးဗယံပဓာမောင်းတာတွေကားလေးတွေကိုအတင်းခေါင်းထုတ်ထည့်ပြီးနိုင်ထက်စီးနှင်းလုပ်တာတွေဟာအလွန်အန္တရာယ်များပါတယ်ပုံမှန်လည်းတွေ့နိုင်ပါတယ်တဲ့အဲ့လိုဖြစ်ပျက်နေတာတွေကိုတက်ဆိုင်ရာရင်းနှင်းရဲ့အစိုးရအဖွဲ့တွေကိုစနစ်ကြကင်တွယ်ဖြည့်ရှင်းတင်ပါတယ်တဲ့အဲ့လိုမှမဟုတ်ပဲဆက်ပြီးလွှတ်ထားမယ်ဆိုရင်မလိုလားအပ်တဲ့ဆိုးကျိုးတွေနဲ့အေဂျင့်စွာတွာလာနေတဲ့ပြည်သူတွေဒုက္ခရောက်ရပါတယ်တဲ့အဲ့ဒါကြောင့်အဲ့လမ်းကိုတက်ဆိုင်ရာအာဏာပိုင်အဖွဲ့စည်းတွေကစီကံကြက်မှတ်အရေးယူတာတွေပြုလုပ်ပေးစီခြင်းလို့ RFA ပေးစာကဏ္ဍကနေတင်ပြလိုက်ရပါတယ်တဲ့ခင်ဗျာ
ဒီတစ်ပတ် RFA ပေးစာကဏ္ဍကတော့ဒီလောက်ပါပဲ RFA ကိုစောင့်မျှော်ကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ